ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာတပတ်ကြာတိုက်ပွဲတွေညင်သက်ပြီးတဲ့နောက်စစ်ဆောင်300လောက်နေရက်ပြန်သွားကြတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ TNLA တအံပလောင်တက်အကြားနမ်တူမြို့နယ်အတွင်းဒီလာထဲမှာအနည်းဆုံးတိုက်ပွဲ3ချိန်ဖြစ်ပွားပြီးတဲ့နောက်တိုက်ပွဲဖြစ်ပွားရာအနီးကကျေးရွာ4ရွာလောက်ကဒေသခံတွေဟာမန်ဆန်ရွာကိုတင်းရှောင်လာခဲ့ကြတာပါ။ဒီရက်ပိုင်းမှာတိုက်ပွဲတွေထပ်မဖြစ်တော့တာကြောင့်အဲ့ဒီဒေတာကန်တွေနေရအသီးသီးကိုပြန်သွားပြီဖြစ်ကြောင်းစစ်ရှောင်အကြီးကူညီဆောင်ရွက်ပေးနေတဲ့ဦးဆိုင်ပညာကပြောပါတယ
်။ဟောအလုံးပြန်ကုန်ပြီခင်ဗျာ။ဒီနေ့ပဲနောက်ဆုံးပြန်ကြ။အလုံးကတော့ခုကျွန်တော်တို့ဒီကိုရောက်လာတာ300ကျော်ဆိုအကုန်လုံးပြန်တယ်လို့ပြောရမှာ။နေ့ချင်းနေရတော့အဲ့မှာကတော့ကျွန်တော်တို့အများအားနှစ်ဖက်စလုံးကတို့ရှိနေတယ်လေ။တိုက်ပွဲမဖြစ်လို့လားသူတို့ပြန်သွားကြတာပေါ့
နမ်တူမျိုးနယ်အတွင်းမှာနှစ်ဖက်တက်တွေရှိနေစေဖြစ်တာကြောင့်စည်ရေးတင်းမာတဲ့အခြေအနေရှိနေကြောင်းဒေသခံတွေကပြောပါတယ်နမ်တူမျိုးနယ်အတွင်းကလက်ရှိအခြေအနေအပေါ် TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတက်အိုက်ကျော်ပြောတာက
ဆိုင်နေတဲ့အနေထားတော့မဟုတ်ဘူးဒီ RCS ရဲ့နာတူတဝိုင်းမှာတော့သူကလက်ရှိမှုရှိတဲ့အခြေအနေချက်တီးသူကလက်ရှိနေရတဲ့အနေထားရှိ
ဒီလစေရနေ့ကနမ်တူမျိုးနယ်မှာ TNLA နဲ့ RCSS အကြားနောက်ဆုံးတိုက်ပွဲဖြစ်ပွားခဲ့ပြီး14ရက်နေ့ကတော့နမ်ဆန်မျိုးနယ်အတွင်းတမ်မရွန်နဲ့ TNLA အကြားမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ပါတယ်အစိုးရတမ်မရွန်နဲ့ TNLA အပါအဝင်မြောက်ပိုင်းမှာမိတ်အဖွဲ့တွေကတီးခြားစီတစ်ဖက်သက်အပြည့်အဝကြီးညာထားပေမဲ့ဒီလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာတမ်မရွန်နဲ့ TNLA RCSS နဲ့ TNLA SSPP ပူးပေါင်းတပ်တွေအကြားတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်။ရှမ်းတပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ RCSS နဲ့ SSPP ရှမ်းပြည်တမ်မရွန်တောင်ပိုင်းနဲ့မြောက်ပိုင်းအကြားမှာပြပခတွေရှော့ချနိုင်ဖို့ဒီလ၁၀ရက်နေ့ကအွန်လိုင်းကနေဆွေးနွေးခဲ့တယ်လို့ SSPP ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းထုတ်ပြန်ချက်မှာသဘောတူညီချက်6ချက်ရရှိကြောင်းဖော်ပြထားပေမဲ့အသေးစိတ်ရှင်းလင်းတာတော့မပါဝင်ပါဘူး။ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းအောင်ခေကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်။ဒီခေတ်တဲ့9ရက်နေ့တုန်းကဒီတွေ့မှုလေးတွေအကြောင်းကိုဆွေးနွေးကြတာပေါ့နော်။ဟိုသက်ဆိုင်တဲ့ဆက်ဆံရေးတာဝန်ရှိပုဂ္ဂိုလ်တွေဟိုဒီလို online နဲ့ပဲဖြစ်သွားပြီးတော့ဟိုညှိကြတာပေါ့နော်။တကယ်နဲ့တော့လာလို့ရှာတဲ့အချိန်ခါမျိုးမှာတာလေမှုတွေအကြောင်းကြားမှုတွေရယူပြီးတော့မှလျှာချမှုအဲ့လိုပဲပေါ့နော်ခမဖြစ်အောင်ဆိုတဲ့အဲ့လိုသဘောမျိုးပဲနားလေမှုပြန်ယူတော့
ပေါ့ RCSS နဲ့ TNLA အကြားမှာတော့ဆွေးနွေးတာမရှိသေးပါဘူးပြီးခဲ့တဲ့နှစ်တွေအတွင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းဒေသမှာနေမြေစိုးမိုးမှုနဲ့ပတ်သက်ပြီး TNLA SSPP နဲ့ RCSS အကြားမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပြီး TNLA နဲ့ SSPP က RCSS တပ်တွေနေမြေကျော်လွန်လာကြောင်းတိုက်ပွဲဖြစ်ပွားကြောင်းသတင်းထုတ်ပြန်ခဲ့သလို RCSS ကလည်းဒီနေမြေအတွင်းသူတို့လှုပ်ရှားနေတာနှစ်30လောက်ရှိပြီဖြစ်ကြောင်းတုံ့ပြန်တာတွေရှိပါတယ်RCSS အဖွဲ့ဟာ NCA ခေါ်အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားပေမဲ့ TNLA နဲ့ SSPP ကတော့လက်မှတ်ရေးထိုးထားတာမရှိပါဘူး။ကျွန်တော်မိုးစော VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။